တရုတ်နိုင်ငံမှာကျင်းပနေတဲ့တရုတ်ပြည်သူ့ကွန်ဂရက်မီလာတာမှာသမရရှိချင်းပင်နောက်ချက်သမရတက်တန်ငါးနှစ်အတွက်မဲပေးခန့်အပ်လိုက်တာကြောင့်တသက်တာသမရတာဝန်ဆက်ပြီးယူသွားဖို့လမ်းဖွင့်ပေးရရောက်ခဲ့ပါတယ်။တတိယအကြိမ်သမရတက်တန်တာဝန်ယူမဲ့သမရရှိကတရုတ်နိုင်ငံနဲ့ပြည်သူတွေအရေးကိုရှေ့ရှုပြီးခင်မင်အင်အားကြီးတဲ့နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ
်
တရုတ်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့အညီသမရတာဝန်တွေကိုတစ္ဆာရှိရှိထမ်းဆောင်သွားမယ်အကြောင်းသမရရှိချင်းပင်ဒီကနေ့ကြံကြင်သွားတာပါ။တရားဝတ်ပြောပြီးဒီမိုကရေစီနည်းလမ်းတရားနဲ့ယဉ်ကျေးဟန်ချက်ညီတဲ့နိုင်ငံအဖြစ်ခင်မီပြီးအင်အားကြီးတဲ့ဆိုရှယ်လစ်နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့လည်းကတိပြုသွားပါတယ်။စီးပွားရေးရစိန်ခေါ်မှုတွေနဲ့အမေရိကန်နဲ့ဆက်ဆံရေးတင်းမာမှုပုံမှုဆိုးဝါးနေတဲ့အပြင်တခြားသောစိန်ခေါ်မှုအချက်အလက်တွေရှိနေတဲ့အချိန်မှာအသက်69နှစ်ရှိပြီဖြစ်တဲ့သမရရှိတတိယအကြိမ်သမရတာဝန်ယူဖို့တရုတ်ပြည်သူ့ကွန်ဂရက်နီလာကံမှာကန့်ကွက်သူမရှိဒီကနေ့မှပဲအတည်ပြုလိုက်တာဖြစ်ပါတယ်။ရှီယာသမရတက်တန်နှစ်ကြိမ်အတွင်းကွန်မြူနတီပါတီရဲ့ထိပ်တန်းရာထူးနေရာတွေကိုသူ့အပေါ်တစ်ဆာခံတဲ့သူတွေကိုပဲနေရာပေးခဲ့ပြီးအတိုက်ခံဖြစ်လာနိုင်တဲ့သူတွေကိုတော့ဘေးဖယ်ထားခဲ့ပါတယ်။9နှစ်တကြိမ်ရွေးချယ်တင်ပြောက်တဲ့ပါတီခေါင်းဆောင်နေရာမှာပြီးခဲ့တဲ့အောက်တိုဘာလကရှီကိုတတိယအကြိမ်ပါတီခေါင်းဆောင်အဖြစ်ပြန်လည်ရွေးချယ်ခြင်းကတည်းကသူ့ကိုသမရအဖြစ်နဲ့ထပ်ပြီးတော့ရွေးချယ်လိမ့်မယ်လို့အကြက်ခတ်တွေကခံမှန်းခဲ့ကြပြီးသားပါအရင်ကတရုတ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါတရုတ်သမရတရားအနေနဲ့သမရတပ်တန်းနှစ်ကြိမ်သာထမ်းဆောင်권ပြုထားခဲ့ပေမဲ့သမရရှိလက်ထက်2018ခုနှစ်မှာဒီဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်သမရရှိချင်းပင်ဟာသမရယာတုအဖြစ်ကွန်မြူနတီပါတီရဲ့အထွေထွေထွေးရမှုယာတုနဲ့ကာကွယ်ရေးပိုင်းမှာအမြင့်ဆုံးဖြစ်တဲ့စစ်ဘက်ဆိုင်ရာဗဟိုကော်မရှင်ရဲ့ဥက္ကဋ္ဌတာဝန်တွေကိုလည်းယူထားပါရဲ့ရှင်။